သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများကိုယနေ့ November 19ရက်ဗုဒ္ဓနေ့အတွက် SPS Newsless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရော်အောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများ Epstein file လို့ခေါ်တဲ့စကားလုံးဟာ Trump ရဲ့အုပ်ချုပ်ရေးအဖွဲ့ကိုလာပေါင်းများစွာစိတ်ဖိစီးမှုပေးနေသလိုဖိအားနဲ့အချက်တဲတွေကိုထတ်ချက်မကွာလိုက်စေတဲ့အထိပူပါနေရပါတယ်။ November 12ရက်မှာ American Outlook တို့စုံစမ်းထောက်လှမ်းရေးကော်မတီက Epstein အိမ်ကပိုင်ဆိုင်တဲ့စာရွက်စာတမ်းထောင်ထဲချီကိုဖွင့်ချထုတ်ပြခဲ့ပါတယ်။ဧရိစာယစာရန်တွေထဲမှာထရမ့်နာမည်ပါတဲ့အီးမေးလ်တွေလည်းပါဝင်နေတာကိုတွေ့ရှိခဲ့ရပါတယ်။ Australian Federal Police က Australia မှာထွက်ခွာမဲ့နိုင်ငံတကာကျောင်းသားများအတွက်အရေးပေါ်သတိပေးချက်ထုတ်ပြန်ထားပါတယ်။အဲ့ဒါကတော့သင်ရဲ့ဘန်စင်းများနဲ့ ID ကိုရာဇဝတ်ကောင်များထံမယောင်းချဖို့ပဲဖြစ်ပါတယ်။ရာဇဝတ်ဂိုင်းအဖွဲ့များသည်တက္ကသိုလ်ကျောင်းသားများကို၎င်းတို့ရဲ့အထောက်အထားစာရွက်စာတမ်းများနဲ့၎င်းတို့ရဲ့ Australian ဘန်စင်းများကိုအသုံးပြုဖို့အတွက်ဒေါ်လာ200မှဒေါ်လာ500ကြား Australia မှအိမ်ပြမဲ့ကျောင်းသားများကိုကမ်းလှမ်းနေပါတယ် Liberal Senate မှာဟောင်းတူသည်၎င်းရဲ့ Federal ခေါင်းဆောင်သည်ရာသီဥတုနဲ့စွန့်ရင်မူဝါဒအစ်များကိုချမှတ်ထားသောကြောင့်ညွန်ပေါင်းဖွဲ့အားစီလုံးညီညွတ်စွာနေထိုင်ရန်တိုက်တွန်းနေချိန်မှာပဲပါတီမှနှုတ်ထွက်သွားပါတယ်။မေလရွေးကောက်ပွဲမတိုင်ခင်အထိအထက်လွှတ်တော်မှဖြစ်ခဲ့တဲ့ Holy Hughes သည် Liberal ခေါင်းဆောင် Susan Lee ကိုမထောက်ခံနိုင်တော့ကြောင်းပြောကြားပြီးအင်္ဂါနေ့ညကပါတီမှနှုတ်ထွက်ကြောင်းကြေညာသွားပါတယ်။တရုတ်နှင့်ရုရှားရေတပ်များသည်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံအနီးရှိရေပြင်တွင်လှုပ်ရှားမှုများဆက်လက်ပြုလုပ်နေသောကြောင့်ဂျပန်သည်၎င်းပိုင်နယ်အတွင်းသင်္ဘောဖြက်ဒုံးကျည်လေ့ကျင့်ပစ်ခတ်မှုကိုပြုလုပ်ရန်စီစဉ်ထားတယ်လို့ကြေညာပါတယ်။ဂျပန်ကိုယ်ပိုင်ကာကွယ်ရေးမြေပြင်တပ်ဖွဲ့က၎င်းရဲ့နှစ်စဉ်မြေပြင်မှသင်္ဘောဖြက်ဒုံးကျည်ပစ်ခတ်လေ့ကျင့်မှုများကိုဂျပန်နိုင်ငံရှိမြောက်ဘက်ဆုံးပင်မကျွန်းဖြစ်တဲ့ဟိုကိုဒိုကျွန်းရဲ့တောင်ဘက်ကမ်းရိုးတန်းတွင်ဇွန်လ19ရက်မှ30ရက်အထိပြုလုပ်သွားမှာဖြစ်ကြောင်းမေလ20ရက်နေ့ကပြုလုပ်သွားမည်ဖြစ်ကြောင်းကြေညာထားပါတယ်။နေစဉ်သတင်းတို့ Newsflash များပုံမူကြားသိရ SBS Language Podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြေညာလုပ်ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ